မြန်မာစစ်စိုးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့စောသေးတယ်လို့မြန်မာစစ်စိုးရရဲ့ပြန်ကြားရေးဝန်ကြီးဗိုလ်မှုချုပ်ကျော်စန်းကပြောကြားသွားပါတယ်ဒီကြောင့်မြန်မာအရေးသုံးသက်သူကိုအောင်သူငင်းကိုဆက်သွယ်မေးမြန်းကြည့်မယ်ဆိုကိုကျော်အောင်လေ
ဟုတ်ကဲ့ပါခင်ဗျာကိုအောင်သူငင်းကြီးကျွန်တော်တို့ရထားတဲ့သတင်းတိုက်မှာပဲဒီမြန်မာပြည်မှာအမျိုးသားပြန်လည်တင့်မြတ်ရေးတွေပေါ်ပေါက်လာဖို့အတွက်တွဲဆုံဆွေးနွေးလုပ်ရမယ်ဒီကိစ္စတွေအတွက်ဒီတိုက်ခန့်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်မြန်မာစစ်စွာခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှင်နဲ့ကုလသမဂ္ဂရဲ့ထူးကိုယ်စားလှယ်မစ္စတာကမာရီတို့သုံးယောက်သုံးဖက်တွဲဆုံပြီးတော့ပြောဆိုဆွေးနွေးမှုတွေလုပ်ရမယ်ဆိုပြီးတော့မစ္စတာကမာရီကအကြံပေးထားတဲ့အတိုင်းမဖြစ်နိုင်သေးဘူးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ဗိုလ်ချုပ်မှုကြီးတန်းရွှေကကမ်းလှမ်းချက်တွေထဲမှာကန့်သက်ချက်တွေရှိနေတယ်ဒီကန့်သက်ချက်တွေကိုဒေါအောင်ဆန်းစုကြည်ဘက်ကတုံ့ပြန်မှုတွေပေါ်မလာသေးဘူးအခုလိုမျိုးအခြေအနေတွေဟာ၃ရောက်တွေ့ဆုံမှုအခြေအနေကစောသေးတယ်လို့ဒီမြန်မာစစ်စိုးရဘက်ကပြန်ချာရေးဝန်ကြီးဗိုလ်ချုပ်ကျော်စန်းကပြောဆိုသွားခဲ့ပါတယ်ခင်ဗျအဲ့ဒီလိုမျိုးမြန်မာစစ်စိုးရဘက်ကပြောဆိုချက်ဟာဒီမြန်မာပြည်ဒီမိုကရေစီအပြောင်းလဲအတွက်ပို့ပြီးတော့နီးလာစေမဲ့သဘောတွေလားဝေးသွားစေမဲ့သဘောတွေလားခင်ဗျကိုအောင်သူချင်းဘလို့ထင်ပါလဲ
ကျွန်တော်အမြင်ကတော့အခုလက်ရှိစစ်ဆိုးရတဲ့မှာခေါင်းမာတဲ့ဟိုအုပ်စုပေါ့ဒီလိုဗိုလ်ချုပ်ကျော်ဆန်းတို့ပါဝင်ဗိုလ်ချုပ်သန်းရွှေပါဝင်သူတို့ခေါင်းမာတဲ့အုပ်စုကအနာအစာစီးရနေတယ်ထင်ပါတယ်ဆိုတော့ဒီနေ့ခုနဗိုလ်ချုပ်ကျော်ဆန်းပြောလိုက်တဲ့စကားအရဆိုရင်လုံးဝမတရားပါဘူးဆိုတော့ NLD ကလည်းပြောခဲ့ပါတယ်နောက်တစ်ခုကအပြင်မှာရှိတဲ့အင်အားစုတော်တော်များများလည်းပြောထားတာကကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကိုအရင်လွတ်ပေးဖို့လိုတယ်ဒီလိုလွတ်လပ်တဲ့သူကပဲသူကဆုံးဖြတ်ချက်လုပ်နိုင်ပါလိမ့်မယ်အခုလိုအနှောင်ဖွဲ့တဲ့အနေအထားမှာဒီလိုမျိုးတစ်ဖက်သက်ကိစ္စတွေကတော့ကျွန်တော်မြင်တာအကြက်ခိုင်းနေလို့ထင်ပါတယ်ဆိုတော့ဒီလိုလုပ်တဲ့အနေအထားကိုကျွန်တော်မြင်တာကတော့ဒီဂမ်ဘာတွေကလည်းဟိုသဘောပေါက်ပါလိမ့်မယ်နိုင်ငံတကာကလည်းဒီကိစ္စတွေကိုဟိုယုံမှတ်မှားပြီးတော့ကျွန်တော်ထင်တယ်ထောက်ခံမယ်လို့မထင်ပါဘူး
ဟုတ်ကဲ့ဆိုတော့ကုလသမဂ္ဂဘက်ကအခုလိုမျိုးအရာရှိကြီးတွေကမြန်မာပြည်ထဲကိုသွားပြီးတော့စ조사နေတယ်ဒီစ조사မှုတွေကိုလည်းမြန်မာစစ်စွဲဘက်ကကုလသမဂ္ဂအရာရှိကြီးတွေကိုလက်ခံပြီးတော့တွစ်ဆုံမှုတွေလုပ်နေပေမဲ့လည်းတကယ်တကယ်ရည်ရွယ်ချက်တွေဖြစ်တဲ့မြန်မာပြည်အမျိုးသားပြန်လည်တင့်မြတ်ရေးဆိုတဲ့ဟာကအခုကျွန်တော်တို့ဟိုအစအနတောင်ကင်မိသေးတယ်ဆိုတဲ့သဘောမျိုးမတွေ့ရသေးဘူးဆိုတာကွန်သူငိမ့်ဘယ်လိုပြောချင်ပါလဲခင်ဗ
ျကျွန်တော်မြင်လာတော့ဒီတွစ်ဆုံဆွေးနွေးရေးဟာမြန်မာလုပ်လေကောင်းလေပါပဲဒေါအောင်ဆန်းစုကြည်နဲ့လက်ရှိစစ်ဆိုးရခေါင်းဆောင်တွေမြန်မာတွေ့ဆုံဆွေးနွေးပြီးတော့ပြဿနာကိုဖြေရှင်းမှကောင်းပါလိမ့်မယ်။နောက်တစ်ခုကစစ်ဆိုးရခေါင်းဆောင်တွေအနေနဲ့လက်ရှိတိုင်းပြည်ရဲ့လူမှုရေးစီးပွားရေးပြဿနာတွေကိုကျွန်တော်တို့အမြန်တိုင်းအမှန်တိုင်းမြင်ပြီးတော့ဟိုဖြေရှင်းတာပိုကောင်းပါလိမ့်မယ်။ဒီတိုင်းမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ထင်တယ်တိုင်းပြည်မှာစီးပွားရေးပိတ်ဆို့မှုတွေကလည်းပိုဖြစ်လာမယ်။တိုင်းပြည်ရဲ့စီးပွားရေးပိုကျက်တဲလာမယ်။လူမှုတွေပိုဒုက္ခရောက်လာမယ်။ဒါဘယ်သူမှမကောင်းတဲ့အဖြစ်ပါ။
ဟုတ်ကဲ့ဒါပေမဲ့တွဲဆုံဆွေးနွေးမှုဆိုတဲ့ကိစ္စကိုမြန်မာစစ်စိုးရဘက်ကတောက်လျှောက်ညင်းလာခဲ့တာပါခင်ဗျာမြန်မာပြည်မှာတိတဲ့ပို့ပြီးတော့အကြက်တဲတွေရှိလာမယ်ဆိုတဲ့အခြေအနေကိုလည်းနိုင်ငံတကာကပြောနေတာတွေရှိတယ်သူတို့ကိုယ်တိုင်မြန်မာပြည်မှာဒီနိုင်ငံရေးအကြက်တဲတွေမကောက်စီးပွားရေးအကြက်တဲတွေရောတဘာဝဘေးရန်တွေအကြက်တဲတွေရောကြုံနေရသည့်တိုင်အောင်တော့တွဲဆုံဆွေးနွေးဆိုတဲ့ကိစ္စကိုတကယ်တကယ်တမ်းမြန်မာစစ်စိုးရဘက်ကထိထိရောက်ရောက်ခြေလှမ်းတွေလှမ်းတာမတွေ့ရသေးဘူးဆိုတော့ကျွန်တော်တို့ဒီလိုတွဲဆုံဆွေးနွေးမှုဆိုတာဘလို့အခြေအနေတွေရောက်လာမှဖြစ်လာမယ်လို့ကောင်းသူကြီးတွက်ပါလေခင်ဗ
ျကျွန်တော်မြင်တာကတော့ဒီနေ့အတိုင်းပြည်အခြေအနေကအလှည့်အပြောင်းဘက်ကိုဥတည်လာပြီးလို့ယူဆပါတယ်ဒါပေမဲ့ဒီနေ့ထားမှစေုပ်စုကခေါင်းမာနေမယ်ဆိုရင်ကျွန်တော်မြင်တာကတော့ဒီနိုင်ငံတကာပြည်အားတွေကပို့ပြီးတော့ဖြစ်လာမယ်တိုင်းပြည်ကပို့ပြီးတော့အထီးကျန်လာမယ်နိုင်ငံတကာဝိုင်းပယ်တာပို့ပြီးတော့ခံရလာလိမ့်မယ်ဆိုတော့ဒီအနေထားမှကျွန်တော်ရှင်းတာကတော့ဒီနေ့အများဆုံးဟိုတွေ့ဆုံဆွေးနွေးရေးကိုသူတို့ဘက်ကစဉ်းစားတာခေါင်းပါတယ်ဆိုတော့ဒီနေ့စေုပ်စုအနေထားကကျွန်တော်မြင်တာဟိုကြောင်ပိတ်နေတဲ့အနေအထားမျိုးဖြစ်ပြီးတော့ဆုံးဖြတ်ချက်တွေကလည်းတစ်ခုပြီးတစ်ခုဇက်တိုက်မှားလာလို့ဖြစ်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ဒီဗိုလ်ချုပ်ကျော်ဆန်းပြောသွားခဲ့တဲ့အထဲမှာဒီမြန်မာပြည်ရဲ့အခြေအနေတွေလက်ရှိအခြေအနေတွေပေါ်မှာနိုင်ငံတကာရဲ့ဖိအားတွေပို့ပြီးတော့ပေးလာမယ်ဆိုလို့ရှိရင်တိုင်းပြည်ချင်းတွေဟာပို့ပြီးတော့ဆိုးရွားသွားနိုင်တယ်လို့ဒီမစ္စတာကမ်ဘာရီရဲ့အကြံပေးချက်ပေါ်မှာတုံ့ပြန်ပြောဆိုတာရှိပါတယ်ခင်ဗျဆိုတော့ဒီလိုမျိုးဒီကုလသမဂ္ဂဘက်ကဟိုချင်းကပ်မှုတွေပေါ်မှာလည်းသူတို့ဘက်ကဒီပူပေါင်းဆောင်ရတာတွေမရှိဘူးတွေ့ဆုံဆွေးနွေးဆိုတာလည်းဒီတိုင်းဆိုရင်လာလာမမြင်ရသေးဘူးဆိုလို့ရှိရင်နိုင်ငံတကာဘက်ကလည်းဖိအားတွေကပို့ပြီးလာမှာပဲဆိုတော့မြန်မာပြည်ရဲ့အလားလာကရှေ့မှာဘယ်လိုရှိမယ်လို့ခန့်မှန်းလဲခင်ဗျာ
ဆိုတော့ကျွန်တော်မြင်တာကတော့ကျွန်တော်တို့တိုင်းပြည်အနေထားကမြောက်ကိုရီးယားလိုဖြစ်သွားနိုင်တယ်ဆိုတာကတိုင်းပြည်တစ်ခုလုံးကိုပြန်ပေးဆွဲထားပြီးတော့ထိန်းထားတယ်ထိန်းထားပြီးတော့စေအုပ်စုကနိုင်ငံတကာကဖိအားပေးလာရင်ဒုလူလူတွေပို့ဒုက္ခရောက်မယ်ဆိုတာဒီလိုမျိုးဟိုတဖြည်းဖြည်းနဲ့နောက်ပိတ်ဆုံးနိုင်ငံတကာဝိုင်းပြင်ခံရတဲ့အနေအထားမျိုးရောက်သွားနိုင်ပါတယ်ဆိုတာဒီလိုအနေအထားမျိုးဖြစ်တဲ့နိုင်ငံဆိုလို့ကဘာပေါ်မှာတော်တော်ကိုနည်းပါတယ်ဆိုတော့ဒီလိုအနေထားတဲ့ဟိုဘာမှပြီးဖြစ်သွားလိမ့်မယ်လို့ကျွန်တော်ယူဆနေပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့ကွန်သူငင်းကဒီမြန်မာပြည်နဲ့ပတ်သက်လို့စီးပွားရေးကိစ္စတွေပါလေ့လာနေတဲ့လူဆိုတော့လက်ရှိအချိန်တွေမှာမြန်မာပြည်ဘက်မှာဒီတဘာဝတန်းငွေတွေရေနံတွေထွက်နေတယ်ဆိုပြီးတော့ဒီပတ်ဝန်းကျင်နိုင်ငံတွေကနေပြီးတော့အလူရဲ့ဝယ်ယူနေကြတာရှိပါတယ်ဒါပေမဲ့လည်းမြန်မာပြည်သူတွေရဲ့ဒီစီးပွားရေးအကျက်တဲတွေဟာတနည်းတစ်ခြားဟိုဆိုးရွားလာနေတာကိုပြည်သူတွေ ကြုံတွေ့နေရပါတယ်ဆိုတော့ဘလို့ထင်ပါလဲခင်ဗျမြန်မာပြည်ရဲ့စီးပွားရေးအနေအထားကဒီတိုင်းဆက်သွားမယ်ဆိုလို့ရှိရင်ဒီပုံမှန်အနေအထားထိပြောင်းရောက်လာနိုင်မလားပြည်သူတွေခြောက်လှန်လာနိုင်မဲ့သဘောမြင်နေရလားခင်ဗျ
ကျွန်တော်မြင်တာတော့ဒီလိုပြည်သူတွေခြောက်လှန်လာဖို့အနေအထားကိုမရှိပါဘူးဆိုတော့အခုပုံစံအတိုင်းဆက်သွားမယ်ဆိုလို့ရှိရင်နိုင်ငံတကာယင်းနှိမ့်ညွတ်မှုတွေကထွက်သွားပါလိမ့်မယ်မထွက်ဘူးဆိုရင်တော့ရှေ့ဆက်ပြီးတော့ဇိုးပြီးတော့လောက်ခိုင်မဲ့အနေအထားမရှိတော့ပါဘူးနောက်တစ်ခုကကြားသလောက်သတင်းတွေအရဆိုရင်ဒီဇင်ဘာလလောက်အထိကနိုင်ငံသားခီးစဲတွေပါတယ်ဝင်မှုအနေထားတွေကလည်းမရှိသလောက်ဖြစ်နေပါတယ်ဆိုတော့အဲ့ကျွန်တော်တို့တိုင်းပြည်ထဲမှာနောက်တစ်ခုကထွက်ကုန်တွေကလည်းဟိုလုံးဝဟိုကုန်ထုတ်လုပ်မှုကလည်းကျဆင်းသွားတဲ့အနေအထားမျိုးရှိနေပါပြီအဲ့တော့စေအုပ်စုအနေနဲ့ဒီလိုရင်နံတို့သဘာဝတန်းခွေကရလို့ရတ္တီနိုင်ုံတော့ရှိကောင်းရှိပါလိမ့်မယ်ဆိုတော့ဒါပေမဲ့ဟိုကျွန်တော်ထင်တာကဒါဟာတိုင်းပြည်အတွက်ကဟိုအဖြေမဟုတ်ပါဘူးတိုင်းပြည်ကိုပို့ပြီးတော့နုံနေနှစ်တဲ့အနေအထားမျိုးဖြစ်ပါလိမ့်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်ခုနဗိုလ်ချုပ်ကျော်ဆန်းပြောခဲ့တဲ့စကားကိုပဲကျွန်တော်ပြန်ပြီးတော့ကောက်ရမယ်ဆိုလို့ရှိရင်ဒီဒေါက်ဆန်းစုကြည်ရဲ့ဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့ကုလသမဂ္ဂအရာရှိမစ္စတာကမာရီရဲ့အေးစစ်စစ်တွေ့ဆုံပြီးတော့မြန်မာပြည်ကောင်းရကောင်းချောင်းပြောဆိုဖို့ကိစ္စဟာမဖြစ်နိုင်သေးဘူးအချိန်နဲ့စောနေသေးတယ်လို့ဒီလိုမျိုးသူတို့ဘက်ကပြောရတော့အောင်ဘလို့အချိန်နဲ့ရှိနေလို့ဒီလိုမျိုးခတ်မှမှာဒီကုလသမဂ္ဂဘက်ကတုံ့ပြန်နေလို့ကောင်းသူကြီးတွက်ပါလေခင်ဗျာ
ကျွန်တော်မြင်တာကတော့ဟိုအချိန်နဲ့စောတယ်မစောဘူးဆိုတာတော့သူတို့ဘယ်ပေါ်မှာဆုံးဖြတ်တယ်ဆိုတာကျွန်တော်သေချာမသိပါဘူးဆိုတော့ဒါပေမဲ့အခုနေသားမှာကျွန်တော်မြင်တာကတော့ဘုချုပ်တန်းရွှေရဲ့သူ့ရဲ့ဟိုအနေထားကိုပြန်ကြည့်မယ်ဆိုလို့ရှိရင်တစ်ချက်လုံးမှာဟိုခေါင်းဆောင်လာတဲ့အနေထားမျိုးဖြစ်ပါတယ်ဆိုတော့ခေါင်းဆောင်တဲ့အနေထားမျိုးမရှိပါဘူးဆိုတော့ဥမာဒီဘရင်ကိစ္စတွေဖြစ်ပြီးတဲ့အချိန်မှာလည်းရှောင်ထွက်သွားတယ်ဆိုတော့တစ်ခုခုဖြစ်လာမယ်ဆိုလို့ရှိရင်လည်းသူ့ကိုယ်တိုင်ဝင်ပြီးတော့ရှင်းတာမရှိဘူးဆိုတော့နောက်တစ်ခုကကျတော့တိုင်းပြည်မှာလည်းဘယ်လို shape ဆက်ပြီးတော့အနာဂတ်ကိုဆက်သွားမယ်ဆိုတော့ဒီလိုမျိုးလူထုကိုခြားပြရှင်းလင်းတဲ့ကိစ္စမျိုးတွေမရှိပါဘူးဆိုတော့ဒီလိုအနေထားမှာတော့ကျွန်တော်ထင်တာတိုင်းပြည်အနေထားမကောင်းပါဘူးလို့ယူဆပါတယ်
။ဟုတ်ကဲ့ဒီတိုင်းပြည်အနေထားလည်းမကောင်းပြည်ပကလည်းဖိအားတွေပို့ပြီးတော့ရောက်လာမယ်။နောက်ကုလသမဂ္ဂဘက်ကလည်းမြန်မာစစ်ကောင်းဆောင်တွေကိုတနေ့တခြားပို့ပြီးတော့စိတ်ညစ်လာနေပြီဆိုတော့မြန်မာပြည်သူတွေအနေနဲ့ကလည်းမြန်မာစစ်စိုးရပေါ်မှာမချေနှက်မှုတွေကပိုများလာနေပြီဆိုတော့မြန်မာပြည်တွင်းမှာပဲငင်းငင်းချမ်းချမ်းဆန္ဒပြမှုတွေအပြင်တခြားလှုပ်ရှားမှုတွေစစ်စိုးရကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေထပ်ပြီးတော့ပေါ်ပေါက်လာမယ်သဘောကမြင်ရသေးလားခင်ဗျ။ဘာဖြစ်လို့ဆိုတော့မြန်မာစစ်စိုးရဘက်ကအကြမ်းဖက်နေနေမှုတွေလည်းရှိခဲ့လို့ပါ
အခုနေသားမှာတော့ကျွန်တော်ထင်တယ်အချမ်းဖက်နှိမ်နှင်းလိုက်လို့ပြဿနာတွေမပြေလည်သွားပါဘူးဆိုတော့အခုမြင်ရတာကျွန်တော်တို့ပခုတ်ကူမှာသံဃာတော်တွေပြန်ပြီးတော့ဟိုထွက်လာတာတွေရှိပါတယ်မိုးကုန်းမှာထွက်လာတာတွေရှိပါတယ်ဆိုတော့နောက်တစ်ခါလူလူတဲမှာလည်းတအုံနှွေးနှွေးနဲ့ဒီနေ့ကိစ္စဒီနေ့ဟိုသံဃာတော်တွေကိုအချမ်းဖက်ခဲ့တဲ့ကိစ္စအပေါ်မှာဆက်ပြီးတော့ပြဿနာတွေကမပြေလည်သေးပါဘူးဆိုတော့ဒီလိုနေသားမှာဘယ်လိုဆက်သွားမလဲဆိုတာကဟိုသေချာစဉ်းစားတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ဒီလိုမျိုးဒီလူလူတွေကိုတစ်ချိန်လုံးအိုပါကွန်နဲ့ဆက်ပြီးတော့ဖိနှိပ်ပြီးတော့အုပ်ချုပ်သွားမယ်ဆိုလို့ရှိရင်ကတော့အနေထားကကျွန်တော်ထင တယ်ဟိုပို့ပြီးတော့ဆိုးွားပြီးတော့တစ်ချိန်ကိုပါကွန်နဲ့ပြင်းပြင်းထန်ထန်ဆက်ပြီးတော့သွေးထွက်သွားဖို့ဖြစ်ရတဲ့ကိစ္စမျိုးတွေဖြစ်သွားနိုင်ပါ
ဟုတ်ကဲ့ခင်ဗျမြန်မာရေးလေးလာတုံးသက်သူကိုအောင်သူငင်းကျေးဇူးများကြီးတင်ပါတယ်ခင်ဗျ